န်စီ100စာချုပ်ကိုလက်မှတ်ရေးထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေရဲ့ငင်းကြဲရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPSD အစည်းအဝေးကိုဒီကနေ့ထိုင်းနိုင်ငံချင်းမိုင်မြို့မှာကျင်းပတာမှာလက်ရှိနိုင်ငံရေးအခင်းကျင်းဟာ NCA အကောင့်ထဲပေါ်မှုဟာတိုင်းရင်းသားလက်နက်ကိုင်တွေညှော်မှန်းထားတဲ့လမ်းကြောင်းကနေတွေ့ဖယ်သွားပြီဖြစ်တဲ့အကြောင်း PPSD အဖွဲ့ခေါင်းဆောင်ဗိုလ်ချုပ်ကြီးမူတူစေဖိုကအဖွင့်နှုတ်ခွန်းဆက်စကားမှထည့်သွင်းပြောကြားပါတယ်။တွေ့ဖယ်ရတဲ့လမ်းကြောင်းကိုပြန်လည်တက်မှတ်ဖို့အခြေအလက်ညှိနှိုင်းဖို့လိုအပ်ကြောင်းနဲ့အထူးအစည်းအဝေးကိုလည်းညှိနှိုင်းဆွေးနွေးပွဲအဖြစ်အသွင်ပြောင်းမှဖြစ်ကြောင်းလည်းပြောပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့2018ခုနှစ်အောက်တိုဘာလ15ရက်နေ့ကကျင်းပတဲ့အစိုးရကံပေါ်နဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေပါဝင်တဲ့ထက်သီးအစည်းအဝေးပြီးနောက်မှာကရင်မျိုးသားစည်းရုံး KNU နဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS တို့ဟာတရားဝင်နိုင်ငံရေးစီရေးဆိုင်ရာဆွေးနွေးမှုတွေကိုယာယီရက်ဆိုင်ခဲ့တယ်လို့ NCA အဖွဲ့တွေပူးပေါင်းထားတဲ့ငင်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPSD အစည်းအဝေးဟာလည်းရက်ဆိုင်နေခဲ့တာဖြစ်ပါတယ်ဒီလိုရက်ဆိုင်တီလေးလကြာမြင့်ခဲ့တဲ့နောက်ထိုင်းနိုင်ငံချင်းမိုင်မြို့မှာဒီကနေ့ PPSD အထူးအစည်းအဝေးကိုကျင်းပခဲ့ပါတယ်။ဒီအစည်းအဝေးရဲ့အဖွဲ့နှုတ်ခွန်းဆက်စကားပြောကြားရမှာလက်ရှိနိုင်ငံရေးအခြေအနေကို PPSD အဖွဲ့ခေါင်းဆောင် KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးမူတူစေဖိုးကအခုလိုထည့်သွင်းပြောဆိုပါတယ်။
လက်ရှိနိုင်ငံရေးအခွင့်အရေးအရရုပ်ရှင်ရေးဒီရေကောင်ပြဖို့ဘုံလောက်ကြောင်းမှာမူလကျွန်တော်တို့ရည်မှားထားတဲ့အမျိုးသားတပ်စုရေးကိုပါကြတာဆိုအခွင့်အရေးတွေအမှန်တရားတွေအပြည့်အဝရှိပြီးဒီမိုကရေစီနဲ့ပြည်သူ့စိတ်တို့ကိုအခြေခံတဲ့ပြည်တော်စုကိုရုပ်ရှင်တွေနဲ့လမ်းကြောင်းနဲ့သူပြည်တော်ကပြည်ဖြစ်ပါတယ်။ဒါကဓမ္မစေတောကြောင့်သုံးသပ်ပြည်ပြန်လည်ပြီးစစ်မှန်နိုင်ဖို့အထူးလိုအပ်ပါတယ်။ဒီလိုဒီလိုလာကြောင်းအကြောင်းနဲ့ဖြစ်ဖို့လိုအပ်လာပြီဆိုရင်လည်းအစီအစဉ်ဖိတ်ဆက်ပြီးလည်းဒီရည်ရည်ရှိနေတဲ့ပုံဝင်သူအလုံးအပေါင်းမှာအခြေအနေညှိနှိုင်းဆွေးနွေးဖို့လိုအပ်မှာဖြစ်ပါတယ်
။အစိုးရကြက်ကောင်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ကျေးဇူးဆွေးနွေးပွဲမကျင်းပမီမှာ KNU နဲ့ RCSS ဥက္ကဋ္ဌနှစ်ဦးကအချက်၃ချက်ပါတဲ့စာတစ်စောင်ကိုဒေါ်ဆန်းစုကြည်နဲ့ကက်မရော်ကာကွယ်ရေးဦးစီးချုပ်စီကိုပေးပို့ခဲ့ကြောင်းနဲ့ဒီစာပါအချက်တွေကို PPSD အဖွဲ့ဝင်တွေကြားမှာပုံသဘောရယူဖို့အတွက်ဆွေးနွေးညှိနှိုင်းကြဖို့ကိုလည်းဗိုလ်ချုပ်ကြီးမူတူစေဖိုးကတိုက်တွန်းထားပါတယ်ဒီစည်းဝေးမှာပါဝင်တယောက်ခဲ့တဲ့ RCSS အဖွဲ့ရဲ့အကြံပေးပုဂ္ဂိုလ်ဦးခွန်ဆိုင်က
ဒီနေ့ကတော့ဒီအော်အစီအခံနာလို့ပဲပြောရှိကြည့်ရက်ကြံကြလို့ရှိရင်တော့သူတို့အသိစိတ်သူတို့ပြောကြလို့အခုလောလောဆယ်ကတော့အစီအခံကတော့အားပါတယ်ဒါကိုမေးရတယ်ချင်းအဲ့တော့လည်းပဲကြည့်တယ်အဓိကကနော်အဲ့ဒါကြောင့်မလို့လက်ကြံကြတော့သုံးငန်းစဉ်ကြီးပါတယ်အတိအချာသူတို့ပြောနိုင်မှာဖြစ်တော့
KNU နဲ့ RCSS ကအချက်၃ချက်ပါစာကိုပေးပို့စဉ်က PPSD ရဲ့သဘောထားအနေနဲ့ပေးပို့ခဲ့တာမဟုတ်တဲ့အတွက်ဒီကနေ့အစည်းအဝေးမှာဒီအချက်တွေကိုပြန်လည်ဆွေးနွေးတာပဲရှိခဲ့ကြောင်းပြောဆိုပေမဲ့ဒီအချက်၃ချက်ကိုတော့ဥက္ကဋ္ဌဆိုင်ကရှင်းလင်းပြောဆိုတာမရှိပါဘူး။ပြည်တော်စုငင်းကြဲညီလာခံ27ရာစုပင်လုံအစည်းအဝေးမှာပြည်တော်စုကခွဲမထွက်ရနဲ့ကိုပိုင်ပြဋ္ဌာန်းခွင့်အရေးတက်တွေပြန်လည်ပေါင်းစည်းရေးစားတဲ့ကိစ္စပဲပြည်လဲအောင်မဆွေးနွေးနိုင်သေးတဲ့အခြေအနေမှာ KNU နဲ့ RCSS ကနိုင်ငံရေးဆွေးနွေးတာတွေကိုယာယီရက်ဆိုင်ခဲ့ပြီးအချို့အဖွဲ့အစည်းတွေကတော့ NCA ပါသဘောတူညီချက်အရငင်းကြဲရေးညီလာခံကိုဆက်လက်ဆောင်ရွက်လိုတာတွေရှိနေပါတယ်။ PPSD အတွင်းဒီကွဲလွဲနေတဲ့အချက်တွေအပေါ်မညီနိုင်နိုင်ရင်ငင်းကြဲရေးလုပ်ငန်းစဉ်ဟာအားနည်းလာနိုင်ကြောင်းဥက္ကဋ္ဌဆိုင်ကသုံးသပ်ပါတယ်
။တော်တော်ဆိုဒီကလေးတို့သူအဆင်ပါတယ်ဆုံးရမှာဖြစ်တယ်လို့ရှင်းသူတို့ပေါင်းရမှုကလည်းအားပူနေတော့ပေါ့အားနေတော့လို့ရှိရင်ဟောပြင်းချမ်းကြီးဖြစ်စင်မှာသူကအချက်ဖြတ်ပြတ်နိုင်မှုသူကနည်းနည်းဖြတ်သွားမှာပေါ့အဲ့ဒါပဲဖြစ်တယ်နော်
PPSD အထူးစည်းဝေးကိုမနေ့ကအထိဆက်လက်ကျင်းပမှာဖြစ်ပြီးဒီစည်းဝေးဟာ PPSD မပြုတ်ကွဲရေးအတွက်လည်းအရေးပါတဲ့အစည်းအဝေးဖြစ်သုံးသပ်တာတွေရှိနေပါတယ်